ဒီကနိုင်ငံအဲလ်ဘတ်မြို့ကလေးမှာဆွမ်းအောက်တွင်တဲ့တူရကီတပ်တွေကအကူအညီပေးနေတူရကီတပ်တွေကအကူအညီပေးနေတဲ့တပုံတွေချာမှာတိုက်ပွဲတွေဖြစ်ပွားနေနေမှာပဲအလက်ပိုအရှိမြောက်ဖက်ကီလို20กว่าမှာတူရကီစစ်လေယာဉ်နဲ့တိုက်ခိုက်မှုကနေ IS စစ်တွေကြောင့်68ဦးသေဆုံးခဲ့ရတယ်လို့တူရကီကစနေနေ့မှာပြောပါတယ်တပ်တပ်ကြာနေ့ညတိုက်ခိုက်မှုတွေစတင်ခဲ့ခြင်းကစပြီး Euphrates ရှိလို့ခေါ်တဲ့တူရကီဥဆောင်တဲ့စစ်စင်ရေးဒစိတ်တစ်ပိုင်းဖြစ်နေညရင်းချင်း၄ချောင်းတိုက်ခိုက်မှုတွေကြောင့် IS တွေရဲ့ဌာနချုပ်ပါဝင်ပြစ်မှတ်ပေါင်း140ခုကိုဖျက်ဆီးနိုင်ခဲ့တယ်လို့တူရကီစစ်တပ်ပြောခွင့်ရကပြောပါတယ်တူရကီစစ်တပ်ကစီးရီးယားဆိုရာကိုဖြုတ်ချဖို့အတွက်ကြိုးပမ်းနေတဲ့ FSA စီးရီးယားလွတ်မြောက်ရေးတပ်ကိုပံ့ပိုးပေးနေတာဖြစ်ပြီးဒီတပုံအဖွဲ့က IS တွေထိန်းချုပ်ထားတဲ့ Elbab ကိုတိမ့်ပိုင်နေမှုစူးစမ်းနေတာတပင်အတော်ကြာနေပြီဖြစ်ပါတယ်တူရကီဟာ IS တွေနဲ့ Cats တိုက်ခိုက်ရေးသမားတွေကိုသူ့နိုင်ငံတည်းကစီးရီးယားနယ်စပ်နာမနေနိုင်အောင်တိုက်ထုတ်တဲ့စစ်ဆင်ရေးလုပ်နေတာ၄လလောက်ရှိပြီဖြစ်ပါတယ်ဒီသတင်းပတ်ထဲမှာပဲအမ်ဘတ်အနီးတဝိုက်တိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လုပ်ခဲ့တာမို့ဗိုလ်တပူးနေတဲ့ထဲမှာတွင် GS စစ်သေးကြ140လောက်တေဆုံးနိုင်အောင်တိုက်ခိုက်ခဲ့တယ်လို့တူရကီစစ်တပ်ကပြောပါတယ်တူရကီကာကွယ်ဝင်ကြီးကလည်းအမ်ဘတ်ဝင်ကျန်2000ကီလို2000လောက်မှာ IS တွေမရှိတော့တယ်လို့စစ်စင်ရေးစခြင်းကစပြီးအစောရောက်1000ကျော်ကိုတုတ်တင်နိုင်တယ်လို့ကြက်တပရင်းနဲ့လွှတ်တော်မှာပြောကြားခဲ့ပါတယ်